1384ခုပထမဝါဆိုလာပြီချောတရေ2012ခုဇူလိုင်လ4ရက်သောဘက်ဆိုင်ရာစေတကတူရန်ကုန်ဘုရားဘာသာအသင်းမိသားစုများကစင်ကျင်းပပြုလုပ်အပ်သည့်34ချိန်မြောက်ဝါဆိုသင်္ကန်းကတ်လူပူဇော်ပွဲအခမ်းအနားအနုမောဒနာတရားဘုရားမြတ်စွာလောင်းလျာကိုယ်တိုင်မြင့်မြတ်တဲ့လုပ်ငန်းတွေကိုရွေးချယ်ပြီးတော့ပြုလုပ်တဲ့အထက်မှာဒါနကုသိုလ်ဟာနံပါတ်1နေရာမှာရှိတယ်။မြင့်မြတ်တဲ့လုပ်ငန်းလို့ပြောရတဲ့ဟာလေ။ဘာဖြစ်လို့မြင့်မြတ်တဲ့လုပ်ငန်းပါဠိဘာသာမြင့်မြတ်တဲ့လုပ်ငန်းကိုပါရမီလို့ခေါ်တာ။ပါရမီဆိုတာအလွန်မြင့်တဲ့အလုပ်လို့ပြော။ဖရာအလောင်းမှပါရမီဆိုတာလောရတာမဟုတ်။လူတိုင်းလူတိုင်းဟာပါရမီဆိုတဲ့မြင့်မြတ်တဲ့လုပ်ငန်းတွေကိုလုပ်မြင့်မြတ်တဲ့အလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်ဟာမြင့်မြတ်သူဖြစ်တာပဲတဲ့။ရသော်ဗျာရဲ့တရားတော်အရလူတွေရဲ့မြင့်မြတ်မှုနှိမ့်ချမှုလူတွေရဲ့မြင့်မြတ်မှုနှိမ့်ချမှုဆိုတာຢာဓုနဲ့လည်းမဆိုင်ဘူး။စီးစိမ်ဥစ္စာနဲ့လည်းမဆိုင်ဘူး။ညိုညွနဲ့လည်းမဆိုင်ဘူး။ဘာပေါ်မှာအခြေခံပြီးဆုံးဖြတ်ရမလဲဆိုရင်သူလုပ်တဲ့အလုပ်ပေါ်မှာအခြေခံပြီးဆုံးဖြတ်ဒါဗုဒ္ဓမြတ်စွာရဲ့ဟောပြောချက်ပဲပေါ့အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်မြင့်မြတ်သူလို့သတ်မှတ်ထားတာမျိုးရိုးမြင့်မြတ်မှာမြင့်မြတ်တယ်အလုံးနဲ့မဆိုင်ဘူးသူကအမျိုးမြတ်ရင်မြတ်တယ်ပေါ့အမျိုးနှိမ့်ကြရင်နှိမ့်ကြမြတ်စွာဘုရားကအဲ့ဒါလို့မသတ်မှတ်ကမ္မုဏဝတ္တလောဟောတိကမ္မုဏဟောတိပြင်မနောအောက်တန်းကြတဲ့အလုံးလုံးရင်အောက်တန်းကြသူပဲကောင်းတဲ့အလုပ်လုပ်ရင်ကောင်းတယ်မြင့်မြတ်တယ်အဲ့ဒါမှလက်တွေ့ကြတယ်လို့ပြောရမှာတကယ်ကမျိုးရိုးမြတ်ပြီးတော့စိတ်ထားညံ့ပြီးမကောင်းတာတွေလုပ်နေတဲ့ပုဂ္ဂိုလ်ဟာသူထာဝရမြင့်မြတ်သူဘယ်နည်းနဲ့မှမဖြစ်နိုင်လူအတိုင်းဝိုင်းကလည်းမြင့်မြတ်သူလို့လက်ခံနိုင်မှာမဟုတ်ဘူးဘလောက်ပဲမျိုးရိုးကအောက်တန်းကျပြီးတော့နေပစေကမူမြင့်မြတ်တဲ့လုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်တရားမြင့်မြတ်သူလိုပဲအများလက်ခံပါမှာပဲ။ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားဟာတကယ်လက်တွေ့ကြတာကိုလက်တွေ့ကြတာကိုပဲဟောတယ်။လက်တွေ့မကြဘဲနဲ့ကြောင်းကျိုးစီလျော်မှုမရှိတဲ့အဆုံးအမိန့်တွေကိုမြတ်စွာဘုရားကအစဉ်လာယုံကြည်ချက်တွေကိုပယ်ဖြစ်ခဲ့တာ။နာဇိဇာဝတ္တလောဟောတိနာဇိဇာဟောတိပြမနောတဲ့။ဝတ္တလဆိုတဲ့အောက်တန်းကြတဲ့လူယမနာဆိုတဲ့အထက်တန်းစားဆိုတာတဲ့ဇတ်နဲ့မဆိုင်ဘူးမျိုးရိုးဇတ်နဲ့မဆိုင်ဘူးကမ္မုဏဝတ္တလောဟောတိကမ္မုဏဟောတိခြင်းမနောသူ့ရဲ့လုံရတဲ့ပဲဆိုင်တယ်လို့ဒီအတွေးခေါ်ဟာမြတ်စွာဘုရားပွင့်လာမှာပေါ့ဒီကနေ့ထိအောင်အိန္ဒိယနိုင်ငံကြီးမှာဒီအတွေးခေါ်စိတ်ဝင်ပြန့်နှံ့မှုမရှိသေးဘူးပထမယုံကြည်ချက်အတိုင်းပဲဇတ်မြင့်ရင်မြင့်တယ်ဇာနေရင်နေနေဆိုအတွေးခွန်ခဏတိလူတွေရဲ့စိတ်ထဲမှာတွေးနေတော့မှရှိတယ်ဇာနေတဲ့လူကလည်းအများရန်သူအောက်တန်းစိတ်ရှိပြီးအောက်တန်းကြထွက်လန်းမရှိဘူးအဲ့တော့မြတ်စွာဘုရားကအဲ့ဒါလို့မဟုတ်ဘူးအဲ့ဒါကိုအခြေခံပြီးတော့မြင့်မြတ်သူလို့ခေါ်ရလောက်အောင်ကဘာကြောင့်မြင့်မြတ်သူလို့ခေါ်ရမလဲဆိုရင်မြင့်မြတ်တဲ့အလုတ်လုံးတဲ့ပုဂ္ဂိုလ်မြင့်မြတ်သူလို့ခေါ်ဒါကလွန်လက်တွေ့ကြတယ်ဒါကြောင့်မို့ပါရမီဆိုဒီမှာပရမတ္တဧတာပရမတ္တမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့ဧတာသဘောဓာတ်လောက်ဆောင်မှုများလို့ဒီလိုအဓိပ္ပာယ်ရတာပေါ့နော်ဒါကြောင့်မို့မြင့်မြတ်တဲ့အလုတ်ဆိုတာဒီမြင့်မြတ်တဲ့အလုတ်ကိုလုတ်ပြီးလို့ဆိုတဲ့ကအခြေခံကောင်းနေသူ့မှာရှိပြီးသားဖြစ်တယ်မြင့်မြတ်တဲ့အလုပ်လုပ်ဖို့ရာအတွက်အရေးကြီးဆုံးစိတ်သဘောဓာတ်၄မျိုးရှိတယ်စိတ်နေစိတ်ထားပေါ့ aptitude စိတ်နေစိတ်ထား၄မျိုးလူဆိုတာကိုယ့်ရဲ့ပတ်ဝန်းကျင်ပေါ်မှာစိတ်နေသဘောထားဘလို့ရှိတယ်လဲဆိုတာနဲ့လူရဲ့ဒီအရေးချင်းတစ်ခုကိုတိုင်းတာပြီးတော့ပြောကြတာအဲ့တော့ပုဂ္ဂိုလ်တယောက်ဟာလူဘဝလူဆိုဆိုင်တီထဲမှာရောက်လာပြီးတော့ကိုယ့်ရဲ့အတိုင်းအဝိုင်းပေါ်အားလုံးအပေါ်မှာအကျိုးစီးပွားကိုလိုလားတယ်ကောင်းကျိုးချမ်းသာတွေကိုဖြစ်ထွန်းစေခြင်းနဲ့စိတ်ထက်မေတ္တာလို့ခေါ်တာပေါ့နော်မိတ်ဆွေလို့အားလုံးအပေါ်မှာမိတ်ဆွေလို့သတ်မှတ်ပြီးတော့မိတ်ဆွေရဲ့သဘောထားမျိုးထားနိုင်နေဆိုရင်ဒါမြင့်မြတ်တဲ့စိတ်ထားတစ်ခုပဲအဲ့ဒါလို့မိတ်ဆွေစိတ်ထက်အခိုင်အမာထားလာပြီဆိုလို့ရှိရင်ကုပ္ပဝန်ကျင်ကလူတွေခြေနေမကောင်းလို့ဆင်းရဲဒုက္ခကျုံနေပြီဆိုလို့ရှိရင်လေစင်နာတနာမှုဆိုရင်နောက်ကပါလာအောင်မြင်ကြီးပွားလာပြီဆိုလို့ရှိရင်လေဝန္တာနိုင်မှုဆိုတာပါလာအကျိုးစီးပွားကိုလိုလားတဲ့မေတ္တာကိုအခြေခံပြီးတော့ကရုဏာလည်းဖြစ်တယ်မုဒိတာလည်းဖြစ်တယ်လို့ဒီလိုဆိုတာအဲ့ဒီနောက်ဆက်တွဲကြတော့ဘာဖြစ်လဲမေတ္တာနဲ့ကုညီဆောင်ရှောက်ထားတဲ့ပုဂ္ဂိုလ်တွေအပေါ်မှာညီတူညီမျှဆက်ဆံနိုင်တဲ့ဥပိ္ပခာဆိုတာဥပိ္ပခာဆိုတာတမပဝတ္တစိတ်ကစိတ်ဓာတ်ကိုယာရုမြင်လို့တို့ပစ္စည်းဥစ္စာပုံများလို့ချမ်းသာကြွယ်ဝလို့ဒီလိုအဆင့်တန်းတွေကိုဖယ်ရှားပြီးအလုံးအပေါ်မှာစိတ်ထားတူတူညီညီထားနိုင်တဲ့အနေထားတစ်ခုကိုဥပိ္ပခာလို့ပြောတာရတော့အပြင်ဥပိ္ခာမထားနိုင်လို့ရှင်ဥပိ္ခာဆိုတာအမြဲတမ်းမမြတ်တယ်သို့တော့မြန်မာလူမျိုးတွေနားလည်နေတဲ့ဥပိ္ခာကမခေါ်မပြောမဆက်ဆံပဲနေတာဥပိ္ခာဖြစ်တယ်တကယ်ကတော့ဥပိ္ခာဆိုတာအဲ့လိုမျိုးမဟုတ်အားလုံးပုံမှာစိတ်တကြီးတဲ့ထားနိုင်ရကိုယ်ပုံမှာစော်ကားလာလဲအပြစ်မယူချီးမွမ်းလို့လဲပို့ပြီးတော့ဖေးပါမပေးဘူးဒီလိုဆုံးလို့ရပါတော့နော်တည်ငြိမ်တဲ့စိတ်တက်အဲ့လိုဥပိ္ခာထားနိုင်အဲ့တော့မြင့်မြတ်တဲ့စိတ်ဓာတ်တွေဟာဒါတွေကိုအဓိကကတော့မေတ္တာကိုအခြေခံပြီးတော့လုပ်တာဘယ်လုပ်ငန်းမဲ့ဖြစ်မေတ္တာကိုအခြေခံလုပ်တဲ့အလုပ်ဟာကောင်းမြတ်တဲ့အလုပ်လို့ဒီလိုပြောအောင်ဘုရားလောင်းတော်တွေဟာသူတို့ရဲ့စိတ်ဓာတ်ကိုမေတ္တာကိုအခြေခံလိုက်တာနဲ့တဏှာစရာတဏှာတတ်တဲ့ကရုဏာတရားလည်းလိုက်လာတယ်ဘာလို့လဲဆိုကိုယ်အကျိုးစီးပွားလိုလားတဲ့ပုဂ္ဂိုလ်တယောက်ဟာအကျိုးကြီးမဖြစ်ထွန်းဘူးဆိုရင်တနာတဲ့စိတ်ဝင်လာတာ။အကျိုးကြီးဖြစ်ထွန်းလာပြီဆိုရင်လည်းဝမ်းသာနိုင်လာတယ်။ဒါလို့ဆိုတယ်။အဲ့ဒီပုဂ္ဂိုလ်တွေအလုံးပေါ်မှာခွဲခြားဆက်ဆံမှုမလုပ်ဘဲနဲ့ညီတူညီမျှဆက်ဆံနိုင်တယ်ဥပိ္ပခာ။အဲ့ဒီမြင့်မြတ်တဲ့စိတ်ဓာတ်တွေကိုအခြေခံပြီးတော့ဘာတွေလုပ်လဲ။မွန်မြတ်တဲ့လုပ်ငန်းတွေကဘာတွေလုပ်လာတော့ဆိုဒါနဧကံစွန့်ကြဲခြင်းဒါကကိုယ့်ရဲ့ပတ်ဝန်းကျင်ပေါ်မှာဥပိ္ပခာရှိသည့်အတွက်ကြောင့်ဘု து တော်ဒါပေးမယ်ဘု து တော်မပေးဘူးဘု து တော်ခြံထားမယ်ဒီလိုစိတ်ဓာတ်မရှိဘူးအားလုံးဧကံမယ်ဒါနပါရမီဖြန့်ဝေတယ်ဆိုတာရှယ်ယာလုပ်တယ်ပေါ့ဘာပဲဖြစ်ဖြစ်ကိုတယောက်တည်းမတော့ဘူးအားလုံးကိုရှယ်ယာလုပ်ပြီးတော့နှမျောတွန့်တူခြင်းမရှိဘူးကိုယ့်အတွက်တင်မစင်စားဘူးပတ်ဝန်းကျင်အတွက်ပါစင်စားစားစရာလေးတခုရှိလို့စားနေတယ်ဆိုရင်ငါဝါဖို့အရေးကြီးတယ်သူများကယူဆိုင်ဆရာမလို့သူကသူရှာစားလိုက်မယ်ဆိုတော့စိတ်ဓာတ်မျိုးမထားဘူးအေးငါစားနေတယ်လာစားကြနော်ငါစားတယ်လို့သူတို့လည်းစားရမယ်ဒီလိုစိတ်ဓာတ်မျိုးထားတာပေါ့ဒါနဆိုတာပြောပေးကမ်းတယ်အဲ့ဒီပေးကမ်းမှုတွေပတ်ဝန်းကျင်ကိုကူညီမှုကလုံလောက်သလားလို့ဆိုမြင့်မြတ်တဲ့လုပ်ငန်းတစ်ခုကနောက်ဆက်ပြီးလောက်ရမယ်မြင့်မြတ်တဲ့လုပ်ငန်းတစ်ခုကအေးလို့ကမ်းလို့မေတ္တာရဲ့တရုပ်ကိုဖော်တာပေးခြင်းကမ်းခြင်းဖြစ်မြင့်မြတ်တဲ့အလုပ်တစ်ခုကိုလုပ်ပြီးပြီတဖန်ပေးရင်ကမ်းရုံနဲ့မလွန်လောက်ဘူးတဖက်သားကိုထိခိုက်မဲ့အလုပ်တွေရှောင်မှုလိုအပ်တယ်တဖက်သားကိုထိခိုက်မဲ့အလုပ်တွေရှောင်တာဟာသီလပဲဆိုပါစို့ပါဏာတိပါဒဆာတဖက်သားထိခိုက်တယ်လေအာရိဏဒါနလည်းပစ္စည်းရှင်တွေထိခိုက်တယ်လေ။ကာမိတုမိစ္ဆာစာရလည်းမိသားစုတွေထိခိုက်တယ်။ဘုသာဝရဆိုတာကိုယ်လိမ်ပြောထားတဲ့ပုဂ္ဂိုလ်တယောက်ထိခိုက်တယ်။ သူရမေရယဘယ်သူမှမထိခိုက်ဘူးလို့ထင်ကောင်းထင်လိမ့်မယ်။နံပါတ်1ကိုထိခိုက်တယ်။နံပါတ်2ကိုကိုမှီပြုတ်ပြီးတော့နေတဲ့ပုံကိုထိခိုက်တယ်။လူတယောက်ဟာအသိဉာဏ်ထက်မြက်ပြီးတော့လူဘဝအကျိုးပြုနိုင်မဲ့အနေအထားတစ်ခုသူရမေရယကြောင့်ပျက်စီးသွားတယ်။ပျက်စီးသွားလိုက်တာနဲ့တကြိုင်နဲ့သူဟာလူအတိုင်းဝိုင်းထဲမှာဝန်တော့ဝန်မိုးတစ်ခုဖြစ်လာတယ်။သူလုံးနိုင်တဲ့ကောင်းကျိုးချမ်းသာတွေလုံးမပေးနိုင်ခြင်းအဖြစ် society ကြီးတစ်ခုလုံးအတွက်ထိခိုက်တယ်လို့ဒီလိုပြောအောင်မိသားစုအတွက်လည်းထိခိုက်အဲ့တော့တခုတစ်ယောက်ထိခိုက်ပြီဆိုရင်ဉာဏ်တဲ့ပုဂ္ဂိုလ်တွေလည်းထိခိုက်တယ်လို့ပြောတာဒါကြောင့်မို့လို့ဘယ်သူမှမထိခိုက်စေခြင်းမူဆိုတဲ့မြင့်မြတ်တဲ့စိတ်ထားနဲ့ကိုချင်းတရားကိုထိမ့်သိမ်းဆောက်ရှောက်ဒါကိုသီလပါရမီလို့ခေါ်တာပဲကိုယ်တိလန်းကိုအကြောင်းပြုပြီးတော့ဘယ်သူမှအထီးကိုင်းနေတာမရှိတော့အဲ့တော့ဒီကိုချင်းတိလန်းခိုင်မာဖို့ဆိုတာခိုင်ငယ်မြဲမြဲဖြစ်ဖို့အတွက်ဘာလိုအပ်တယ်လဲလို့ဆိုလို့ရှိရင်လူအတိုင်းဝိုင်းထဲမှာပျော်လို့ပါလို့ကာမဂုဏ်အာယုန်နေတဲ့နေမယ်ဆိုလို့ရှိရင်တစ်ချိန်မဟုတ်တစ်ချိန်ကိုချင်းတိလန်းတွေပြက်ပြားသွားနိုင်တယ်ဒါကြောင့်မို့လို့ဘာလို့ရတော့ဆိုနိခံမှာကံကောင်အာယုန်တွေကစိတ်ကိုဝေဝေထားပြီးတော့တရားဓမ္မကျင့်ကြံကြိုးကိုအထောက်တာမျိုးဒါကိုနိခမ္မပါရမီလို့ဒီလိုခေါ်တာပဲအဲတော့မေတ္တာကရုဏာမုဒိတာဥပေက္ခအခြေခံပြီးဒါနပါရမီဆိုရဲမြင့်မြတ်တဲ့အလုပ်ကိုလုပ်တယ်သီလပါရမီဆိုရဲမြင့်မြတ်တဲ့အလုပ်ကိုလုပ်တယ်ကံကောင်အာယုန်တွေကခိတ္တခွာထားပြီးတော့ကိုချင်းသီလကိုပို့ပြီးတော့ခိုင်လုံအောင်ဆိုပြီးတော့တည်ဆောက်တယ်နိခမ္မပါအဲ့လိုခိုင်လုံအောင်ဆောက်တည်တဲ့အခါမှာဘာလိုအပ်တော့ဆိုအခက်ခဲဆိုတာကြုံလာတတ်တယ်။ကိုယ်နဲ့ပတ်ဝန်းကျင်တွေမှာရှိလာ။အဲ့ဒီအခက်ခဲတွေတို့အကျတီးတွေတို့ကိုတိခဏနိုင်စွာမရှိရင်ကိုယ်လုံးတဲ့အလုပ်တစ်ခုမှမအောင်မြင်နိုင်ဘူး။ဆိုပါစို့ဒါနကောင်းမှုလှူထားသည်ပင်လည်းတုံ့ပြန်လာမှုတွေကကိုယ်ခံနိုင်တာမခံနိုင်တာတွေရှိနာနိုင်နေပေါ့။အဲ့ဒါတွေခံနိုင်ရင်ရှိဖို့အတွက်ခန္တီပါရမီဆိုပြီးတော့ဒီလိုဖြစ်ရတာ။စိတ်ဓာတ်ကြံ့ခိုင်မှုရဖို့အတွက်ခန္တီပါရမီအဲ့ဒီခန္တီပါရမီရဖို့ရအတွက်လည်းဝီရိယစူးစမ်းအထုံမှုဆိုတာလောက်ရပြန်တယ်ပေါ့စူးစမ်းအထုံမှုမရှိရင်မဖြစ်ဘူးတပံစူးစမ်းအထုတ်ပြီလို့ဆိုတဲ့အခါမှာအပိုင်းဝိုင်းတစ်ခုထဲမှာဂတိတည်ဖို့ဆိုတာအမတန်မှအရေးကြီးရင်ပြောရင်ပြောတဲ့အတိုင်းလုပ်တာလူရဲ့မြင့်မြတ်တဲ့လုပ်ငန်းတစ်ခုပဲယထာဝါရီတထာကာရီပြောတဲ့အတိုင်းလုပ်တယ်ယထာကာရီတထာဝါရီလှုပ်တဲ့အတိုင်းလဲပြောတယ်လောကလူတွေအများစုကလှုပ်တဲ့အတိုင်းပြောတာမဟုတ်ဘူးပြောတဲ့အတိုင်းလဲလှုပ်တာမဟုတ်ဘူးလှုပ်တာကတခြားပြောတာကတခြားဆိုတာမျိုးတွေအများကြီးရှိတာပေါ့အဲ့ဒါကြောင့်မို့လို့ဒီနှစ်ခုဟာအဝင်ခွင့်ချမှန်ကန်တဲ့အနေအထားမျိုးရအောင်တစ္ဆာပါရမီဂတိတည်ဖို့ဆိုတာဒီပါဒါလဲမြင့်မြတ်တဲ့လုပ်ငန်းတစ်ခုပဲဂတိမတည်ဘူးဆိုလို့ရှိရင်သစ္စာမရှိဘူးဆိုရင်လည်းဒါမြင့်မွန်မြတ်တဲ့ပုဂ္ဂိုလ်ဖြစ်နိုင်မှာနောက်တစ်ခုလုပ်ငန်းတစ်ခုလုပ်ပြီဆိုတဲ့အခါမှာစောစောမြင့်မြင့်အခိုင်အမာယက်တီကိုလိုအပ်တယ်လုပ်ဖို့လိုအပ်တယ်ဒါကြောင့်မို့အဋ္ဌဌာနာပါရမီဆိုမြင့်မြတ်တဲ့အလုပ်တစ်ခုလုပ်ပြန်အဲ့ဒီတော့မေတ္တာကရုဏာမုဒိတာဥပေက္ခာလို့ဆိုရင်ပြမစိုးတရားအခြေခံပြီးတော့လုပ်တဲ့ထင်မှာထပ်ပိုးပြီးတော့လုပ်တဲ့နာနှစ်ခုပါရမီထဲမှာထပ်ပြအခြေခံအပြစ်မေတ္တာရှိပြီသို့သောခိုင်မာတာဖြစ်ဖို့ရတဲ့မေတ္တာပါရမီဆိုတာကိုဖြည့်ရမယ်မြင့်မြတ်တဲ့အလုပ်တစ်ခုမေတ္တာဟာလုံးမြင့်မြတ်တယ်လို့ဆိုမေတ္တာဆိုတာအာလုံးအပေါ်မှာအာလုံးရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်မေတ္တာလို့ခေါ်တယ်မေတ္တာရှိသည့်အတွက်ကြောင့်ဘုသူ့အပေါ်ပဲဖြစ်ဖြစ်ကိုယ်ကလှုပ်ပေးနိုင်တယ်မေတ္တာရှိလို့လှုပ်ပေးနိုင်ဒါပြင်မေတ္တာတစ်ခုတည်းနဲ့လုံလောက်ပလန်လို့ဆိုနောက်ကနေအထင်းလေးတစ်ခုလိုတယ်ဥပိ္ပခပါရမီတဲ့နောက်ဆုံးကဒါကအရေးကြီးဆုံးပဲဥပိ္ပခပါရမီမေတ္တာယပုပ္ပကာရိနောတဲ့မေတ္တာရင်ဖြည့်ပြီးဥပိ္ပခမဖြည့်ဘူးဆိုရင်မေတ္တာရှိလို့လှုပ်ပေးလိုက်ပါတယ်ဥပိ္ပခပါရမီကြံ့ခိုင်မှုမရှိသေးတဲ့အတွက်ကြောင့်ဘာဖြစ်လာတော့ဆိုရင်ကိုယ့်အတွက်ညှော်လင့်လာတယ်ကိုယ်ကလှုပ်ပေးတယ်အနည်းဆုံးတော့ကျေးဇူးတင်စကားလေးကြားတယ်တကယ်ရေးကိုယ့်အပေါ်မှာကျေးဇူးမတင်ဘူးဆိုလို့ရှိရင်လည်းမကြည်မနှက်တွေဖြစ်တယ်။နော်။မကြည်မနှက်တွေဖြစ်တယ်။ လုတ်ပြီးကလေးကမျောလင်းချက်ကလေးရှိတယ်မျောလင်းချက်ကလေးရှိတယ်အဲ့ဒါလို့မျောလင်းချက်ဆိုဒီမှာတစ်ဖက်သားရဲ့တုံ့ပြန်လာတဲ့အနေအထားလေးကိုပြောတယ်တစ်ဖက်သားကကိုကယေရှုပြုလိုက်တယ်တစ်ဖက်သားကကိုကိုတုံ့ပြန်ပြီးတော့ယေရှုပြုတာလေးကိုမျောတတ်တယ်အဲ့ဒီမျောနေတာဟာဥပေက္ခမရှိလို့မျောတာလို့ဆိုအဲ့တော့ဆိုလိုတာကမေတ္တာနဲ့လှုပ်ပေးပါဥပိ္ပခာစွမ်းအားနဲ့မျောလင်းချက်တခုမှမထားပါနဲ့ထားရင်လည်းရကြမှာရတာလေထားကိုယ့်ဘက်ကသာလှုပ်ပေးဖို့အရေးကြီးတယ်သူများဘက်ကရဖို့မျောလင်းချက်စွာမထားနဲ့ထားရင်မြင့်မြတ်သူပုဂ္ဂိုလ်မဟုတ်တော့ခိပင်တိတ်အပေးယူလှုပ်တဲ့သဘောဖြစ်သွားတယ်။ညာကြို့မေတ္တာယပုဗ္ဗကာရီနောမေတ္တာနဲ့ကိုယ်အားစလှုပ်ပြီးမဲ့ဥပိ္ပခာယပစ္စုပ္ပကာရဏနာတိတန္တိတုံ့ပြန်လာမဲ့အချိန်တွေတခုမမျောလင်းဘူးတဲ့မြတ်စွာဘုရားရဲ့စိတ်ဓာတ်လေ့လာပြီးတော့ကြည့်မယ်ဆိုရင်ဒီတိုင်းပဲပေါ့သူလုံးဆရာရှိကလှုပ်ပေးတယ်အကောင်းဆုံးဖြစ်အောင်လှုပ်ပေးတယ်အဲဒီလိုအကောင်းဆုံးဖြစ်အောင်လှုပ်ပေးပြီးတဲ့အခါကိုလှုပ်ပေးတဲ့ပုဂ္ဂိုလ်စီကဘုရားကဘာမှမျှော်လင့်ထားတာမရှိဘူးမမျှော်လင့်ဘူးလုံးဝမမျှော်လင့်ဘူးကိုယ့်ဘက်ကလှုပ်ပေးတာပဲရှိတယ်လှုပ်ပေးလို့ပြန်လည်ရရှိလာမယ်မျှော်လင့်ချက်တခုမှမရှိဘူးဒါကြောင့်မို့ရှင်အနန္ဒာကိုပြိဋ္ဌိဗံဆံဃာနေမိတ်ထားခဲ့တယ်ထင်မယ်။ယဟန်တန်ဃာတွေကမြတ်စွာဘုရားတစုံတစ်ခုမမိတ်နေရင်တော့ပြိဋ္ဌိဗံဆောင်းမှမဟုတ်သေးဘူးလို့ရှင်အနန္ဒာလျှောက်တော့အနန္ဒာတဲ့ငါလှုပ်ဆရာရှိတာတွေငါအကုန်လှုပ်ပြီးပြီ။အာစရိယမုတ်ထီလို့ခေါ်တယ်။ဆရာတွေကကိဘက်လှုပ်ထားတာမျိုးနော်။အကုန်လုံးမပေးဘူးပညာကိုကွက်ချန်ထားတာ။အဲ့ဒါမျိုးကိုအာစရိယမုတ်တိလို့ခေါ်တယ်။ဆရာရဲ့လက်သီးစုပ်ပေါ့။ဆရာရဲ့ဒီရှုပ်ဝဲချက်အဲ့ဒါမျိုးတောင်မှမချမ်းမူးတဲ့တရားဓမ္မနဲ့ပတ်သက်ပြီးတော့နမေအာစရိယမုတ်တိအဋ္ဌိငါမှတရားကိုအိတ်တုံဖာမောက်ဂုံခေါ်ထားပြီးတာတခုမှမချမ်းမူးတဲ့အာစရိယမုတ်တိမရှိဘူးငါလှုပ်ဆရာတွေကလှုပ်ပြီးပြီငါပေါ်မှာဘာမှမျှော်လင့်စရာငါအနေနဲ့ကလည်းငါလှုပ်ပေးထားသည့်တန်ဃာတွေကအမြဲတမ်းငါ့ကိုလေးစားရမယ်ငါကိုပဲအာကိုနေရမယ်ဆိုစိတ်ငါမှမရှိဘူးဒီလိုမမျှော်လင့်ဘူးလို့မဟာပရိနိဗ္ဗာန်တုံးမှာမြတ်စွာဘုရားကသူ့ရဲ့စိတ်တွေသဘောထားကိုရှင်းရှင်းကြီးမိန့်ကြားထားတယ်ဒါအလွန်မွန်မြတ်တာဘာဖြစ်လို့ဒီလိုမိန့်တာတော့ဥပိ္ပခပါရမီပြည့်ဝပြီးတာပုဂ္ဂိုလ်ဖြစ်တယ်အနုမုဆိုရင်ဘယ်ကောင်းဆောင်ပဲဖြစ်ဖြစ်နော်နောက်လိုက်တွေရဲ့ချီးမွမ်းတာကိုခံကျင်တယ်နောက်လိုက်တွေကအမြဲတမ်းကိုယ့်ပေါ်မှာဖေဗာပေးတာကိုခံကျင်တယ်ဘာမြတ်စွာဘုရားကအဲ့ဒါမျိုးလုံးဝမရှိတာနော်ရောမရှိဘူးသူလုံးတင်တာသူခုံလုံးပြီးတယ်ဒီလိုဆိုတာနော်အေးဒါကြောင့်မို့လို့အခုသာဝတ်ဆရာဆေးတက်ကတူရန်ကုန်ရဲ့ဘုရားဘာသာအသင်းအနေနဲ့နှစ်စဉ်နှစ်တိုင်34ချိန်မြောက်တည်ထီအောင်ဝါဆိုဥကာလမှာဝါဆိုသင်္ကန်းကတ်လှူချတာဒါမုံမြတ်တဲ့လုပ်ငန်းတွေထဲမှာတစ်ခုပေါင်းပေါ့ဒါနပါရမီလို့ခေါ်တာသို့သောထိုဒါနပါရမီလုပ်တဲ့အခါတိုင်းမှာမောမြတ်တဲ့စိတ်ဓာတ်တွေပို့အရေးကြီးတယ်အလုတ်ကတော့မောမြတ်နေပြီမောမြတ်တဲ့အလုတ်ပေါ်မှာစိတ်နေသဘောထားပေါ်မှာမူတည်ပြီးတော့ပွဲပြားခြားနားမှုလေးတွေရှိသွားတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားကဒါနလို့ဆိုတာနဲ့ပတ်သက်ပြီးတော့ရှင်းနေတဲ့အခါမှာနောက်ကမောမြတ်တဲ့စိတ်ဓာတ်လေးတွေရည်ရွယ်ချက်လေးတွေဟာပို့အရေးကြီးတယ်ဒါနဆိုတဲ့စကားလုံးဟာစေရနာကိုလည်းခေါ်တယ်ပစ္စည်းဝတ္ထုကိုလည်းခေါ်တယ်လှူတဲ့ပစ္စည်းဝတ္ထုတွေကိုလှူစရာတွေဖြစ်တဲ့အတွက်ကြောင့်ဒါနအဲ့ဒီလှူစရာတွေကိုလှူဖို့တွန်းအားပေးတဲ့ motivation လို့ခေါ်တယ်စေရနာကိုလည်းပဲဒါနလို့ခေါ်တယ်အဲ့တော့ဒါနဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကနှစ်ခုရှိတယ်စေရနာနဲ့ပစ္စည်းဝတ္ထုအဲ့ဒီမှာအကျိုးပေးတဲ့အခါကျတော့ပစ္စည်းဝတ္ထုကအကျိုးပေးတာမဟုတ်ဘူးစေရနာကအကျိုးပေးတာဒါကြောင့်မို့လို့စေရနာမွန်မြတ်အောင်ဘုန်းကြီးတို့တတိဆောင်ကြရအောင်မွန်မြတ်တဲ့အလုပ်လုပ်ပြီးဆိုရင်အတွင်းကြကြစေရနာမွန်မြတ်ဖို့အတွက်လုပ်ရမယ်ယေဇောဗျာဒါနနဲ့ပတ်သက်ပြီးတော့ဟောထားတဲ့တုတ်တန်တွေရှိတယ်အဲ့ဒီတုတ်တန်တွေထဲမှာဒါနဝတ္ထုသုံးဆိုပြီးတော့အင်္ဂုတ္တရနိကေမှာဟောထားတာလေးတခုဒါနကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေဟာဘယ်လိုရည်ရွယ်ချက်နဲ့လုပ်ကြသလဲဆိုတာဒ ดาวุติสิปิ๊ดโทหะบลูยวยเจนเนี่ยลุเตเนี่ยสรว่ามุญญะเตสิทธิ์ธรรมทัพโพที่ตุฏฐันนี่ก็มัตตาโพดาณวุฑุสรว่าหลุมุตัมมุเยอาจารย์เตยาริบ่หลุมุวุฑุหะบาโกฉิคันปิ๊ดหลุละเลยหลุมุตัมมุဖြစ်ပေါ်လာခြင်းရဲ့အခြေခံအကြောင်းတရားတွေဟာဘာတွေတုံးဆိုတော့တဦးနဲ့တဦးမတူဘူးလှူတယ်ဆိုတာတော့ဟုတ်ပြီเนาะ ပစ္စည်းဝတ္ထုတစ်ခုကိုတစ်ဖက်သားကိုပေးလိုက်ပြီလှူလိုက်တယ်တန်လိုက်တယ်ဘာသာရေးနဲ့ပတ်သက်ပြီးရဟန္တာငါးတွေကိုပင့်ပြီးတော့ဘာလို့သင်္ခါကတ်တယ်ဆုံးကတ်တယ်မိတ်ဆွေသင်္ခါအချင်းချင်းပေးတယ်ကန်းတယ်လက်ဆောင်ပေးတယ်ဒါတွေအားလုံးဟာဒါနလို့ခေါ်တာပဲပေးတာကန်းတာတွေအားလုံးဒါနချက်ရတီလို့လည်းပြန်ရတယ်ပေါ့နော်အင်္ဂလိပ်လိုအဲ့တော့ပေးတာကန်းတာတွေအဲ့လိုပေးတာကန်းတာဆိုတဲ့ ကိုမေးကြည့်မယ်ဆိုရင်ဒီပြောလို့ဘာလို့ဌာနလောက်ထားတော့ဆိုနိဗ္ဗာန်ရခြင်းလို့လို့ဒီလိုဖြေမဲ့ပုဂ္ဂိုလ်များပါတယ်နော်နိဗ္ဗာန်ရခြင်းလို့သောကုသိုလ်ရခြင်းလို့ပေါ့နော်အဲ့တော့ရခြင်းတယ်ဆိုတာကိုတည်းစဉ်းစားတဲ့သဘောဖြစ်တယ်ပေါ့နော်ကိုတည်းစဉ်းစားတဲ့သဘောဖြစ်တယ်အဲ့တော့ဌာနကောင်းမှုလုပ်တယ်လို့ဆိုတဲ့နေရာမှာမြတ်စွာဘုရားကထောက်ပြထားတဲ့အခြေခံအကြောင်း၈မျိုးတည်းမယ်နံပါတ်၁ကသန္တာဒါနံဒိဋ္ဌိလောဘကြောင့်ပေးတာလောဘကြောင့်ပေးတာတို့မဟုတ်တခုသန္တာရှိလို့ပေးတာသန္တာဆိုတာဒီနေရာမှာလောဘကိုပဲပြောတာပေါ့နောက်ဘဝချမ်းသာခြင်းနဲ့ဒီတဲ့ကောင်းတဲ့ဘဝရောက်ခြင်းနဲ့ကောင်းစားခြင်းနဲ့ဒါနလှူလို့ရှိရင်အေးမရှိလို့မလှူလို့မရှိဆိုတာမျိုးမဖြစ်အောင်နောက်ဘဝကျပေါများခြင်းနဲ့ဆိုတဲ့ကျေကျင်းနဲ့လှူရင်သန္တာဒါနံဒိဋ္ဌိလို့ခေါ်တယ်။လောဘကြောင့်လှူတဲ့သဘောပဲနော်။နောက်တစ်ခါအလူခံပုဂ္ဂိုလ်ကိုချစ်ခင်လို့ပေးတာမျိုးလည်းရှိသေးတယ်။သန္တာဒါနံဒိဋ္ဌိ။ကိုယ်ချစ်လို့ပေးတာမျိုး။အဲ့လိုအခြေခံလေးတွေနဲ့ပေးတဲ့ဒါနမျိုးကလည်းရှိသေးတယ်။အဲ့တော့ပေးတာကတော့ပေးတာပဲ။သို့တော့သန္တာလို့ဆိုတာကြတော့သန္တာဆိုဒီမှာကိုယ်နဲ့သက်ဆိုင်ကျန်တဲ့ပုဂ္ဂိုလ်နဲ့မသက်ဆိုင်ပဲနဲ့ဖြစ်တတ်တယ်ပေါ့နော်ဒီနေရာမှာသန္တာလို့ဆိုပေမဲ့လောဘနဲ့တွဲတဲ့သန္တာကိုပြောတယ်အဲ့ဒါကြောင့်မို့လို့တခုခုလိုချင်လို့ပေးတာမျိုးအဲ့ဒီပေးတာမျိုးကြတော့တိတ်ပြီးမောမြတ်မှုမရှိဘူးပေါ့တပိုင်းကမြင့်မြတ်တဲ့အနေအထားမျိုးမြင့်မြတ်တဲ့အနေအထားတခုပြည့်ပြည့်ဝမဖြစ်ပါဖက်မဖြစ်ဘူးလို့ပြောတယ်ခြေခန္ဓာမကောင်းနေဘူးပေါ့နောက်တခုဒေါသဒါနံဒေတိစိတ်ဆိုးပြီးပေးတာလည်းရှိသေးတယ်စိတ်ဆိုးပြီးပေးတာငိုးနေတဲ့ကလေးတစ်ခါတလေကြတော့เนาะတစ်ခါတလေလုံးတက်ကြတယ်ပေါ့ကဲယူဟဲစားဟဲဆိုပြီးတော့အဲ့လိုငိုးနေတဲ့ကလေးကိုဒေါသဖြစ်ပြီးတော့ပေးတာမျိုးလည်းရှိတတ်သေးတယ်ဒီပြင်လည်းစိတ်ဆိုးပြီးတော့ပေးတာမျိုးလည်းရှိတတ်သေးတယ်နောက်တစ်ခုကြတော့မောဟဒါနံဒိဋ္ဌိကြောင်းကျူဘာရဲ့ညာရဲ့မသိဘူးသူများလို့လုံးလိုက်တယ်ပေါ့မောဟဒါနံဒိဋ္ဌိ delusion အနေနဲ့လုံးသိလို့လုံးထားလည်းမဟုတ်ဘူးလုံးသိတယ်လို့လည်းမသိဘူးမလုံးသိဘူးလို့လည်းမသိဘူးစဉ်းစားဉာဏ်မပါပဲနဲ့အကြောင်းကိစ္စနဲ့ပတ်သက်ပြီးတော့မောဟလုံးသိတာနဲ့မလုံးသိတာမသိသည့်အတွက်ကြောင့်အများလုံးလို့လုံးလိုက်တဲ့သဘောမျိုးလဲမောဟဒါနံဒိဋ္ဌိသို့မဟုတ်စိတ်ထဲမှာအကြောင်းအကျိုးရှင်းရှင်းလင်းလင်းမသိပဲနဲ့ပေးတာမျိုးတွေမောဟဒါနံဒိဋ္ဌိနောက်တစ်ခုကတော့ဘယဒါနံဒိဋ္ဌိကြောက်လို့ပေးတာတော့ပေးတာပဲဒါပေမဲ့သူကကြောက်စိတ်ကိုခြေခံတယ်ကြောက်စိတ်ဆိုတဲ့နေရာမှာသူကနှမျိုးတက်လို့ရတယ်ကိုပေးရမယ့်ပုဂ္ဂိုလ်ကြောက်တာလဲကြောက်တာလူကဲ့ရဲ့မှုလူကဲ့ရဲ့မှာကြောက်တာလဲကြောက်တာမလူပဲနေရင်လူကဲ့ရဲ့မှာနှမျိုးထားလို့ပြောခံရမှာဆိုလို့ကြောက်တယ်เนาะနောက်တစ်ခါမလူလို့မရှိလို့မလူဆိုတော့နောက်ဘဝဆင်းရဲမှာလဲကြောက်တယ်ဟောအဲ့လိုကြောက်မှုကိုအခြေခံပြီးတော့လှူလို့ရှိရင်ဘယဒါနံဒိဋ္ဌိလို့ဒီလိုခေါ်တယ်။ဟောနောက်တစ်ခုကြတော့ tradition နဲ့မျိုးရိုးစင်စဲနဲ့လှူတဲ့ဟာမျိုးဒိဏပုပ်ပံတို့ဘိုးဘွားမိပါလေပိတုပိတံမဟေဟိမိပါလေဘိုးဘွားတွေကဒိဏပုပ်ပံလှူခဲ့ဘူးတယ်တို့မိုးဘွားတွေကနှစ်စင်လှူနေကြကတ္တပုပ်ပံလှုပ်နေကြ နာရဟာမိပောရဏံကုလဝန္တံဟာပေတံမျိုးရင်းစင်ဆက်တစ်ခုတော့မဖြတ်သင့်ဘူးလုံနေကြလေတို့မိဘတွေလက်ထက်ကလေးကလှုပ်လာတာလို့ဆိုတဲ့ရွေချက်နဲ့လှုပ်တာဒါကမျိုးရိုးထိမ့်သိမ့်ဖို့လှုပ်တဲ့ရွေချက်ဖြစ်သွားတယ်နော်မောင်မြတ်ကြီးလို့ပြောလို့မရဟုတ်တယ်ဟာလေနော်သူကအစင်လာထိမ့်ခြင်းလို့လှုပ်တဲ့သဘောလောက်ပဲရှိတယ်သူဒီမြင့်မြတ်တဲ့အလုပ်ဆိုတာဒီကမြင့်မြတ်ဖို့တော့တယ်သူကဒါနဆိုတာတစ်ဖက်သားရဲ့ကောင်းကျိုးချမ်းသာကိုလိုလားပြီးတော့ဟိတစိတ်နဲ့လှုပ်အောင်ဟိတစာတရားလို့ခေါ်တယ်ဒါနဆိုတာကိုယ့်အတွက်မဟုတ်ရသွားတဲ့ပုဂ္ဂိုလ်ရဲ့တစ်ဖက်သားအတွက်ဖြစ်သည့်အတွက်ကြောင့်အလူကံပုဂ္ဂိုလ်ရဲ့အကျိုးစီးပွားဥတည်ချက်ထားအခုကတော့ကိုယ့်ရဲ့မျိုးရိုးစင်စင်မပြတ်အောင်လှုပ်တယ်ဆိုတာကျတော့သူကမောမြတ်လွန်းတယ်လို့ပြောလို့မရဘူးတော်တော်ယုံညံ့နေလားလို့ဆိုယုံညံ့တာလည်းမဟုတ်ဘူး perfect မဖြစ်ဘူးပေါ့ဒီဒီအတွေ့နဲ့လောက်ပြန်လို့ရှင်နောက်တစ်ခုကြတော့ဣမဟံဒါနံဓတ္တဝါဒီဒါနကောင်းမှုငါလှူဒန်းပြီးလောက်ခံပြီးဒီဒါနတွေလုတ်ပြီးတဲ့အခါကာယတ္တဘေဒာပရမရဏသူကတိန်တက်ကံလောကံဥပပစ္စဒါနကောင်းမှုလုတ်ပြီးရင်တေတဲ့နောက်မှာကောင်းရံသူဒီငါရောက်မယ်သူပြေရောက်မယ်နတ်ပြေရောက်မယ်ဆိုရယ်နံပါတ်အရေးကိုတွေးပြီးတော့လှုပ်တဲ့ဌာနမျိုးဒါလည်းပဲမောမြတ်လွန်းတယ်လို့မဆိုရစိတ်ဓာတ်ကကိုယ့်အတွက်စဉ်းစားနေတဲ့အာမျိုးဖြစ်တယ်ပေါ့ကိုယ့်အတွက်လှုပ်တဲ့ဌာနမျိုးဖြစ်တယ်နောက်တစ်ခုကဘာလို့ဆိုဣဒံမေဒါနန္ဒနတောစိတ်တံပတိတိဒီလိုဒါနကောင်းမှုလုပ်နေရရင်စိတ်ကပျော်တယ်စိတ်ချနူးတယ်အတ္တမနတာစိတ်တိုင်းကြတယ်သောမနတဝန္တာမှုတွေဖြစ်တယ်တချို့ကလည်းလှူနေရရင်ပျော်လို့လှူတာနော်စိတ်ထဲမှာပျော်တယ်ဒီအလုပ်လုပ်ရတာအဲ့တော့ပျော်တယ်ဆိုတာကိုမမောပြီးလုပ်တဲ့အလုပ်သဘောမျိုးဖြစ်ပြန်တယ်အဲ့ဒါကြတော့လေဆိုတော့အဲ့ဒီအကြောင်းကိုအခြေခံပြီးတော့လုပ်လို့ရှင်လေမောမြတ်လွန်းတဲ့အနေအထားမျိုးမဖြစ်ဘူးပေါ့နော်မဖြစ်ဘူးဟောနောက်ဆုံး၈နံပါတ်ကျတော့ဘာတော့ဆိုစိတ်တလင်္ကာရစိတ်တပရိက္ခာရထံဒါနံဒေတိဒီဒါနကတော့အစမြင့်ဆုံးလို့ဒီလိုပြောတာပါတော့ဆိုရင်ကိုယ်စိတ်ဓာတ်လေးကိုပြင်ဆင်ဖို့အတွက်တမထဝိပဿနာတရားကျင့်စဉ်တစ်ခုကိုကျင့်နေတဲ့အခါမှာစွမ်းအားတွေတက်လာတစ်ဖက်သားကိုလှူလိုက်တန်းလိုက်တဲ့ဆိုတာမေတ္တာတွေကရုဏာတွေမုဒိတာတွေအဲ့ဒီဟာတွေတစ်ဖက်သားကိုကိုယ်လှူခြင်းနဲ့ဆိုတာမေတ္တာနော်ပစ္စည်းလိုနေလို့ရသွားတာသူဒုက္ခကိုကယ်တင်လိုက်တာလိုနေတာရသွားတာကရုဏာရသွားလို့အဲ့ဒီပုဂ္ဂိုလ်ကိုကြည့်ပြီးတော့ဝမ်းသာတာဩကောင်းပါပြီသူလိုချင်တာရသွားပြီပြောနေတာကိုကြည့်ပြီးစိတ်ချမ်းသာတယ်မုဒိတာနော်ဥပိ္ပခာကိုယ့်ပေါ်မှာဘာလာလောက်ပါလိမ့်မယ်နောက်ဘယ်လိုအကျိုးပြုမယ်ဆိုတာမမျှော်လင့်ဘူးအဲ့ဒီမမျှော်လင့်တာဥပိ္ပခာဟောမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဒီစိတ်ဓာတ်တွေကိုအခြေခံပြီးဒီစိတ်ဓာတ်တွေကိုတန်စားဆင်တဲ့အနေနဲ့တပ္ပထဝိပဿနာစိတ်တွေစွမ်းအားရဖို့ဆိုပြီးတပ္ပထဝိပဿနာကိုတန်စားဆင်ပြီးတော့ဟိုတွတ်တက်လာအောင်ဝိပဿနာကျင့်စဉ်ကျင့်တဲ့အခါအနေစဒုက္ခအနတ္တတွေကြီးပဲကြည့်ပြီးသင်္ခါရတရားတွေကညီငွေစရာဖြစ်တော့စိတ်ဟာတခါတရံကြတော့အတိညာဏ်ကနေပြီးလုံးဝမပြေဝသေးတဲ့အချိန်မှာ depression ဖြစ်တယ်လို့ဖြစ်လာတတ်တယ်ပေါ့ဘာလို့ဆိုအစိုးရကြီးပဲကြည့်နေတော့အဲ့ဒီအချိန်လေးမှာဒါနကောင်းမှုလုပ်ပြီးတစ်ဖက်သားစိတ်ချမ်းသာမှုကိုကြည့်ပြီးတော့စိတ်ထဲမှာဝမ်းသာအားရပီတိလေးတွေဖြစ်လာအဲ့ဒီဖြစ်လာတဲ့ပီတိလေးစွမ်းအားနဲ့အမာရီကိုတိုးမြင့်တယ်ပညာကိုတိုးမြင့်တယ်ဆိုစွမ်းအားတွေတက်သွားဝိပဿနာဉာဏ်ကိုစွမ်းအားတွေတက်သွားအောင်လှူတဲ့အလှမျိုးကြတော့ကောင်းဆုံးလို့ဒီလိုပြောတယ်ဒါအလွန်အဆင်မြင့်တဲ့ဌာနအဲ့ဒီလိုဒါနဝတ္ထုတုံးမှာအခြေခံအားဖြင့်မြတ်စွာဘုရားဒီလိုဟောတာအဲ့ဒီဟောတဲ့ထဲမှာမေတ္တာကိုအခြေခံပြီးတော့လှူတယ်ကရုဏာကိုအခြေခံလှူတယ်မုဒိတာအခြေခံပြီးတော့လှူတယ်ဥပိ္ပခာကိုအခြေခံပြီးတော့ဒီမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့မြင့်မြတ်တဲ့စိတ်တွေနဲ့လှူမယ်လို့ဆိုလို့ရှိရင်ကိုလှူတဲ့အလှူဟာတခြားဘာကိုမှမစင်စားပဲနဲ့ဒီဟာအတွက်ပဲဥတည်ခြင်းနဲ့လှူမယ်ဆိုရင်မြင့်မြတ်သဆင်ပြီးပါဖက်ဖြစ်တဲ့ဌာနမျိုးပါရမီဌာနမျိုးဖြစ်မယ်လို့ဒါလို့ဆိုတာပေါ့နော် ဒါနဆိုတာကြည့်ဝတ္တန္တရာမင်းကြီးတို့ဒါနကောင်းမှုလုပ်တာဘုရားလောင်းနေဟာဒီပါရမီဖြည့်တာနော်စတော့ကလည်းဒါနကနေစလာနောက်ဆုံးဘဝရောက်တည်ထည်အောင်ဒိဋ္ဌိရှင်တဲ့ကမ္ဘာတသိဘဝခྱི་ဖြတ်တန်းပြီးတော့ပါရမီဖြည့်တဲ့ထဲမှာဒီဒါနဖြည့်တာဘယ်နှဘဝတွင်ဖြည့်တယ်လို့ဒီလိုမရှိဘူးနောက်ဆုံးပါရမီဖြည့်တဲ့ဘဝထဲမှာနောက်ဆုံးလို့ပြောရမယ်ဝိတ္တန္တရာဘဝမှာလည်းပဲဒါနကိုအစွမ်းကုန်လုပ်သွားတာပဲအဲ့ဒါလို့အစွမ်းကုန်လုပ်တဲ့အခါမှာအမြဲတမ်းတစ်ဖက်သားရဲ့လိုအပ်ချက်ပဲစဉ်းစားတယ်ကိုယ့်အတွက်ဘာမှမစဉ်းစားဘူးနော်ပါဖက်ဖြစ်တဲ့ဒါနဒါနဆိုတာကိုယ့်အတွက်မစဉ်းစားဘူးကြည့်လေဇူစကားပုံနာကလာပြီးတော့အိမ်မှာခိုင်းစရာမရှိလို့သားနဲ့သမီးလားလှုပ်ခဏလေအဲ့တော့သူအဆင်ပြေပါစေပဲကြည့်တယ်နော်သူအဆင်ပြေပါစေတချို့ကတော့လည်းစဉ်းစားအောင်မပေါ့ဒါ human right အနေနဲ့ဒီလိုလှူတာဟာဟိုဝိတ္တန္တရမင်းကဒီလိုလှူပိုင်ခွင့်ရှိလားလို့ဆိုအဲ့ဒီခေတ်ကသူတို့ဆိုဆိုင်ရတည်းမိသားစုတစ်ခုလုံးအိမ်ရှင်အမျိုးသားကအလုံးဟာသူတို့ရဲ့ property အနေနဲ့ပိုင်ဆိုင်မှုရှိကြသူတို့ကိုယ်တိုင်ကလည်းယုံကြည်မှုဒီတိုင်းပဲရှိတယ်။သူပစ္စည်းလို့ယုံကြည်တာ။အဲ့ဒါကြောင့်မို့လို့သူတို့ခေသူတို့ဆိုဆိုင်ရတီယုံကြည်မှုနဲ့ကြတော့လှူဒါန်းတာလှူပိုင်ခွင့်ရှိတယ်ပေါ့။နော်။အဲခုခေတ်နဲ့ကြည့်မယ်ဆိုရင်တော့ဒါ human right ကိုချိုးဖောက်တယ်လို့အဓိပ္ပာယ်ရကောင်းရပါလိမ့်မယ်။သို့တော့သူတို့ကိုယ်တိုင်ကို agreement ရှိတယ်ပေါ့။တို့ဟာမိဘရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့တို့မှာအဲ့ဒီမှာတို့ရဲ့ဒါကမိဘရဲ့တာဝန်ကိုထမ်းဆောင်ဖို့ရတို့ရဲ့ right ပဲလို့သူတို့မှာတော့အဲ့ဒါလို့ခံယူထားတာအဲ့ဒါလို့ခံယူထားတာမဟုတ်ရင်တော့ by force ဖြစ်မှာပေါ့နော်ဒါမှ society ချင်းတို့အတွေးခေါ်ချင်းတို့ခက်နဲ့တစ်ခက်နဲ့တစ်ခက်ကမတူဘူးဒါတော့ဒီဇာလီမင်းသားလေးကတမီးတော်ကတော့အမတန်ငယ်လွန်အကြီးတော့မသိဘူးပေါ့ဒါတော့လေကသူရှောက်တယ်သူတို့ကိုလှေသိမ်းမောသဖွယ်ထားပြီးတော့အသုံးပြုပါဘူးသူ့အဖေပန်းတိုင်ရောက်ဖို့ရအဓိကကြားတယ်သူဘာဖြစ်ဖြစ်လုပ်ပေးမယ်ဆိုတဲ့အဓိပ္ပာယ်ပြောတယ်သူရဲ့ agreement ရှိလို့လုပ်တာဆိုတော့ဒါဟိုခုခေတ်စကားနဲ့ပြောမယ်ဆိုရင်ဒါ human right ကိုချိုးဖောက်တာမဟုတ်ဘူးချိုးဖောက်တာမဟုတ်အဲခုခေတ်ကတချို့ကဝေဖန်နေတယ်လေအဲ့ဒါမျိုးဒီဒီလိုလုပ်လို့ရသလားလို့ဆိုဆိုဆိုင်တီချင်းမတူခေရဲ့ယုံကြည်ချက်တွေကလည်းတစ်ခေတ်နဲ့တစ်ခေတ်မတူအဲ့တော့မတူတာကိုတူတယ်လို့သွားပြောရင်အဲ့ဒါမတူတာကိုတူတယ်လို့ပြောရင်ကအမှားဖြစ်တယ်ပေါ့အမိုင်းကြောင်းဆိုတာဒါမျိုးကဒီလိုပြောင်းလဲမှုတွေရှိတယ်ပေါ့နော်အဲ့တော့ဘုရားလောင်းတော်ကြီးဟာမွန်မြတ်တဲ့စိတ်ဓာတ်နဲ့တစ်ဖက်သားရဲ့လိုအပ်ချက်ကိုသူဖြည့်ပေးတယ်သူသားသမီးတွေမကဘူးသူနှလုံးသားကိုလိုချင်တယ်ဆိုလည်းထုတ်ပေးတာပဲသူကအကုန်လုံးကိုစွန့်လွှတ်ထားပြီးသားဖြစ်တာဟုတ်တောင်းတဲ့လူကနှလုံးသားကိုတောင်းမယ်ဆိုရင်နှလုံးသားပေးပါလေတောင်းတဲ့လူပေါ်မှာမူတည်တယ်သားသမီးတောင်းတဲ့အတွက်ကြောင့်သားသမီးကိုလှူတာမတ္တိဒေဝီကိုလန်တောင်းတဲ့အခါကျတော့လေမတ္တိဒေဝီကိုလှူလိုက်တာပဲသူကအဲ့တော့သူ့မှာ right ရှိတယ်အဲ့ဒီခေတ်ဥပဒေအရသူ့မှာလုပ်ပိုင်ခွင့် right ရှိတယ်ပေါ့ကြံတဲ့လူတွေကလည်း agreement ရှိတယ်ပေါ့မဆန်းကျင်အေးဒါကြောင့်မို့လို့ဒါနကောင်းမှုလုပ်တယ်ဆိုတာအဲ့ဒါလိုမွန်မြတ်တဲ့စိတ်ဓာတ်တွေဒါကတော့ဘုရားလောင်းနေဖြည့်တော့အမတန်မှပါဖက်ဖြစ်တဲ့ဌာနမျိုးပေါ့နော်အဲ့တော့တမန်ပုဂ္ဂိုလ်တွေမှလည်းပဲမြင့်မြတ်တဲ့စိတ်ဓာတ်တွေထားပြီးတော့လှုပ်လှုပ်ပြီးဆိုရင်မြင့်မြတ်မှုဆိုတာလာမှာပါပဲမြင့်မြတ်တဲ့အလုပ်လုပ်နေတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မို့ဒါနကောင်းမှုလုပ်တိုင်းလုပ်တိုင်းတဦးနဲ့တဦးမတူညီသောအကျိုးလေးတွေလာတတ်တယ်တလေးတစားလှုပ်တဲ့ပုဂ္ဂိုလ်တွေဟာဖြစ်လျက်ဘုရားမှာသူကသူ့စကားကိုနားထောင်နေဆိုအကျိုးတစ်ခုပိုးလာသူကဩစာရှိတဲ့ပုဂ္ဂိုလ်ယုံကြည်ချက်ပြင်းပြင်းထန်ထန်နဲ့လုပ်တဲ့ပုဂ္ဂိုလ်တွေကယုံကြည်ချက်ဆိုတဲ့သူ့ရဲ့စိတ်ထက်ကြည်လင်းနေမှုကိုအကြောင်းပြုပြီးတော့စိတ်ကြည်နူးမှုကိုခြေခံပြီးတော့လုပ်လို့ရှိရင်ဖြစ်လျက်ဘုရားမှာသူကရုပ်အစင်းလှတယ်ဆိုအကျိုးလည်းရတယ်အချိန်အခါလိုက်လှူတယ်ဆိုတဲ့ပုဂ္ဂိုလ်တွေကြတော့သူကကိုလိုချင်တဲ့အချိန်ကအရလာတယ်တခါတလေကျတော့အကျိုးပေးတာလဲအချိန်ကိုက်ချင်မှကိုက်တာနော်ຫນွေရောက်မှဆောင်ရခြင်းရနေတာဆောင်းတော့ကဆောင်မရှိဘူးຫນွေရောက်ရင်ဆောင်ရခြင်းရနေအကျိုးချိန်ကိုက်မဖြစ်တာပေါ့နော် ချိန်ကလှူခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ကာလတဏ္ဍာအကျိုးပေးတယ်ပေါ့နောက်တစ်ခါလှူတယ်ဆိုတာသူများကိုချင်းမြောက်လို့တဲ့စိတ်လှူမှလှူရအဲ့ဒါလို့လှူတဲ့အခါကျတော့မှကို့မှာဘာဖြစ်တော့ဆိုရင်ဒီပစ္စည်းတွေကကိုရလာပြီးတော့သုံးဆွဲလို့သုံးဆွဲခြင်းနဲ့စိတ်ရှိအဲ့လိုဆိုရင်တချို့ကပစ္စည်းတော့ရှိပါရဲ့အသုံးပြုခြင်းနဲ့စိတ်မရှိဘူးမရှိတော့လူတွေကနှမျောတယ်လို့ပြောတာအမှန်ကတော့နှမျောတာကြီးတသက်မဟုတ်ဘူးတချို့ကလှူတော့လှူခဲ့လို့ကောင်းကျိုးချမ်းသာတွေတော့ရပါရဲ့သရတရားပြတ်တာတို့ချင်းမြောက်လို့တဲ့စိတ်မပါတာတို့ဆိုဒီပစ္စည်းတစ်ခုကကိုရှိတော့ရှိတယ်အသုံးမဝင်ဘူးဒါလို့ဖြစ်နေတတ်တယ်ပေါ့နော်အဲ့ဒါကြောင့်မို့လို့စိတ်နေသဘောထားလေးတွေကိုကြည့်ပြီးတော့ဒါနရဲ့အကျိုးဟာလည်းကွဲပြားခြားနားမှုလေးတွေတော့ရှိတယ်ပေါ့အဲ့ဒါလေးတွေကိုတတိထားပြီးတော့မိမိတို့လှူတဲ့ဒါနပါဖက်ဖြစ်အောင်စိတ်ထဲမှာစိတ်သဘောထားတွေကိုပြင်ဆင်ပြီးတော့လှူဒန်းမယ်ဆိုလို့ရှိရင်ဒါနကောင်းကျိုးဟာအတ္တမကြီးမားပါတယ်တချို့ကလည်းဒါနတရားလေးကိုအပေါ်စားလို့ဒီလိုအောင်းမိတယ်မဟုတ်ဘူးဘုရားလောင်းနေရမြင့်မြတ်တဲ့ပါရမီလုပ်ငန်းတွေမှာလည်းပဲကိုယ်မိသားစုချက်ပြုတ်ကျွေးမွေးနေတာဒါဒါနတွေပဲပေါ့အဲ့ဒါကြောင့်မို့လို့ charity ဆိုတာမိဖို့ကြောင့်ကစတာပေါ့မိသားစုတွေကစတယ်ဟာပဲအဲ့ဒါလို့မွန်မြတ်တဲ့ဒါနမျိုးတွေလုံမိအောင်တတိဆောင်ပြီးတော့ကြိုးစားအထောက်ကြရမှာလို့ကိုယ်စီကိုယ်စီသဘောကျပြီးဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဒေသနာတော်အတိုင်းမွန်မြတ်သောစိတ်ဓာတ်ဖြင့်ဒါနကောင်းမှုကြိုးစားအထောက်ပြုလုပ်နိုင်ကြပါစေကုန်တည်း